ပြည်ရဲ့ရပ်ပိုင်းတွင်ဖွဲ့စည်းတတ်တဲ့နတ်ကတခေါ်နိုင်ငံလုံးဆိုင်ရာကျောင်းသားများတပ်မကအဖွဲ့ချုပ်ကိုပညာရေးဝန်ကြီးဒေါက်တာမျိုးတင်းကြီးကနေဖိတ်ခေါ်ပြီးတော့မနေ့ကတနင်္ဂနွေနေ့မှာရန်ကုန်မြို့မှာဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲကိုကျောင်းသားလှုပ်ရှားမှုပါဝင်ပညာရေးဥပဒေပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မကများအဖွဲ
မှာကျင်းပတဲ့တွေ့ဆုံပွဲကိုပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးကိုယ်တိုင်စီစဉ်ခဲ့တာဖြစ်တယ်လို့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ဒဂုံတက္ကသိုလ်ယူပပေဒဒုတိယနှစ်ကျောင်းသားကိုနန်းလင်းက VOE ကိုပြောပါတယ်။အ
ဆိုရကိုယ်တိုင်လည်းကျွန်တော်တို့ဟလာတကယ်ကောဟိုပူပေါင်းဆောင်ရွက်ခြင်းနဲ့ပုံစံမျိုးနဲ့ဖိတ်ပေါ်ပြီးတော့ဆွေးနွေးတယ်ဆိုတဲ့အားမျိုးဖြစ်တဲ့အတွက်ဒါဟာလုံးအလုံးမအပြီးသဘောဆောင်တယ်အလုံးမအရေးကြီးတဲ့ပုံစံမျိုးရှိတယ်လို့ကျွန်တော်ပြောလိုပါတယ်။ဘာလို့ဆွေးနွေးခဲ့တယ်ဆိုရင်အဆွေးနွေးပညာရေးဥပဒေအပေါ်ရောက်ခင်ကြာကာလမှာကျောင်းသားမင်္ဂလာတွေကိုလက်လက်ဆွဲဖော်ပြီးလှုပ်ရှားမှုရှိဖို့အတွက်ကျွန်တော်ဆွေးနွေးခဲ့ပါတယ်။အဲ့ဆွေးနွေးမှုမှာကျွန်တော်ကတော့ဘယ်လိုဆိုမှာပထမဆုံးညှိနှိုင်းမှုဖြစ်တဲ့အတွက်ဝန်ကြီးအနေနဲ့တူအနေနဲ့ရှိနေတဲ့ဒီအကန့်အသတ်တွေကြားအနေမှာဘလူးမျိုးအကောင်းဆုံးဆောင်ရွက်နိုင်မလဲဘလူးမျိုးချက်ချက်ကြီးဆောင်ရွက်နိုင်မလဲဆိုတဲ့ဟာကိုစွန့်ပြီးပြတာဖြစ်တဲ့အတွက်ရှိနေတဲ့ပိသားတက်ကလည်းယူပူပေါင်းဆောင်ရွက်သွားမယ်အိပူပေါင်းဆောင်ရွက်မှုအစပြုပြီးတော့နောက်နောက်နောက်ဒီကတွေကိုအများကြီးဆက်လို့သွားနိုင်မယ်ဆိုတဲ့ဟာကိုဖြစ်တဲ့အတွက်ဒီနေ့စွန့်မှုကအလွန်အတန်မှဟိုအကြီးပါတယ်ကျွန်တော်တို့မကကြီးအကောင်းဖို့ဒီမြန်မာနိုင်ငံရဲ့ဒီနေ့ဆက်နေပြည်ပေါင်းနေမှုအတွက်လုံးဝကိုအထောက်အကူဖြစ်စေတဲ့သူ့ဆောင်မှုမျိုးတွေလာကျွန်တော်တို့ပြောလို့ရပါတယ်
။အဲ့တော့ဒီနာကတာကိုဖွဲ့စည်းပြီးတော့ဗောနော်အခုနာကတာပေါ်ပေါက်လာတဲ့အပိုင်းမှာကျောင်းသားတမကတွေချင်းချင်းဗောနော်အားလုံးရဲ့သဘောတူညီချက်နဲ့နာကတာကိုဖွဲ့စည်းခဲ့တာလားဒီနာကတာတကယ်ပဲကျောင်းသားတမကအကုန်လုံးကိုကိုစားပြုသလားအဲ့ဒါလည်းရှင်းပြပေးပါရှင်
။ကျွန်တော်နာကတာကိုဖွဲ့စည်းခဲ့ခါမှာတကွကျွန်တော်စဉ်းစားမသိတာကမြောက်ပိုင်းမှာတက္ကသိုလ်ပေါင်း168ခုရှိပါတယ်။ဒီကိစ္စကတော့ခုမှတက္ကသိုလ်တိုင်းမှာကျောင်းသားမကမရှိသေးတာချက်စီရဲ့ရှိရတက္ကသိုလ်တိုင်းမှာရှိရတမကတွေကျောင်းသားကိုယ်စားပြုအထောက်ကိုပြုကိုယ်စားပြုအပြုတော့မရသေးဘူးလို့နော်။ဘာကြောင့်မရသေးလဲပြန်ပြီးဆက်စစ်တဲ့အခါမှာအထက်ကမညီလိုက်တော့သူတို့နေကျောင်းသားမကတွေကိုစော်ကြီးကနေပတ်သက်ပြီးတော့ဟိုတိကျမလုပ်ရဘူးဆိုတဲ့အပိုင်းကျတော့မတွေ့ရတယ်။ကျောင်းသားမကတွေအားလုံးပေါင်းဖို့အတွက်တော့ကျွန်တော်တို့အခက်ကြီးကြည့်ပါရဲ့။ဒါကျွန်တော်တို့နာကတာမှာမဟုတ်ပါဘူး။ခြားသောနိုင်ငံဆိုင်ရာအဖွဲ့အဖွဲ့တာလည်းပေါ်နေရှိပါလေအဲ့မှာဆိုတော့ကျောင်းသားအလုံးကိုစားပြုရဆိုတော့ဇာတ်ကားပြောဖို့ခက်ပါတယ်။အဲရောလို့ဆိုတော့ကျောင်းတစ်ကျောင်းကြီးစီမှာပတ်ရုပ်တွေဆွေးနွေးတာပေါ့မူတည်ပြီးတော့တမကတွေအကောင်းကြီးအမကောင်းကြီးဖြစ်နေတဲ့အတွက်တက္ကသိုလ်ဒီမှာရှိတဲ့တမကတွေအလုံးပါဝင်နိုင်လို့ဆိုတဲ့ဟာတော့ခက်ပါတယ်။အဲ့တော့ကျွန်တော်တို့ဒီကညီနာဂတာကညီရတာကတော့တနင်္ဂနွေ့ဆိုင်တဲ့ပညာရေးကိစ္စရောင်းမရေးကိစ္စဒီမှာဒီနာဂတာအနေနဲ့ကတည်းကအစိုးရဖွဲ့နဲ့တကားပြောမယ်ပြီးတော့အစိုးရကြီးကကျွန်တော်တို့ဒီကျောင်းသားမကတွေလက်လက်ဆောင်ချောင်းဝင်တဲ့တောင်းဆိုမယ်အဲ့လိုလုပ်ပြီးတဲ့အခါမှာဟိုတမန်တော်မကကြီးနဲ့တက်တူတိုင်းတက်တူတိုင်းမှာအတန်းပေါ်လာပြီးတော့တကယ်ကအကောင်းဆုံးနဲ့ဖြစ်တဲ့တမကကြီးဖြစ်လာဖို့တကြီးကြီးပေါ်ကြည့်တဲ့အတွက်ဘရော့ဇင်ကြီးကမှတော့နာဂတာနဲ့တောင်းတာကိုသာပြုဖို့ဆိုတဲ့အပိုင်းမှာကျွန်တော်တို့ဟိုအပြည့်အဝကိုသာပြုနိုင်ဖို့တော့အနေနဲ့ခက်ခဲနေတဲ့နေရာမှာရှိပါသေးတယ်။အ
ဲ့ဒါဆိုရင်အရင်ရှိပြီးသားဗမာနိုင်ငံလုံးဆိုင်ရာတောင်းတာတမကရဲ့အခမ်းအကဏ္ဍနဲ့ရောဒီအခုဒီနာဂတာနဲ့ကဘာကွာခြားမှုတွေရှိလဲရှင်
။ဟိုဗမာနိုင်ငံအဖွဲ့ချုပ်ရဲ့တမိုင်းကြောင်းရောတရှိမှုရောကျွန်တော်ပုံကိုရအလုံးမလေးစားပါလေ။အဲ့လည်းဘာကတော့ဒီဟိုတမန်ကျောင်းကဥဆောင်ခဲ့တဲ့ပုဂ္ဂိုလ်များကိုလက်ရှိဥဆောင်နေတဲ့ပုဂ္ဂိုလ်ကိုမပြူအောင်စသည်ဖြင့်ကျွန်တော်တို့ဒါကျွန်တော်တို့နောင်တွေပါပဲနောက်ကောင်မှာပါဝင်ခဲ့တယ်။ကျွန်တော်တို့တိတ်ကျွန်တော်တို့ဒါ2014ပြည်နယ်တပိတ်မှာဆိုတော့ကျွန်တော်ဒီက15ဦးကော်မတီဟိုဒီမိုကရေစီနဲ့ဆောင်ဥဆောင်ကော်မတီမှာအလုံးပါဝင်ပြီးတော့ဘာကတာနဲ့မိနဲ့ဖွဲ့ချုပ်ဆိုပြီး3ခွဲပေါင်းဆောင်ရခဲ့တယ်။အချို့ကိစ္စများမှာတော့ဟိုတဘောကားကြီးကအတူညီရာတွေရက်တိရက်ချင်းကျွန်တော်တို့ဖွဲ့ရတာလည်းရှိကြပါတယ်။လုံဆောင်ခြင်းမတူတဲ့အခါမှာဟိုပူအောင်ရုပ်ဆောင်တာထက်ခွဲပြီးရုပ်ဆောင်တာပို့ပြီးတော့လုပ်ဖြစ်မယ်လို့ကျွန်တော်တွေးမိတဲ့အတွက်ကျွန်တော်နာဂတာကလည်းဒီလိုကြီးကြီးအဖွဲ့ကြီးဖွဲ့ကြီးလို့မှကျောင်းသားမကကြီးအကောင်းဖို့အတွက်ဒါတကယ်ဒီနိုင်ငံဥပဒေတွေမှာဟိုတင်မူကြီးစလုံးနေတိုက်ကြီးကိုကျောင်းသားမကကြီးပေါင်းလို့ပေါင်းလို့တောင်းတာတော့မှဖြစ်ပါလိမ့်မယ
်။အရင်တမန်တော်ဦးသိန်းစိန်အစိုးရလက်ထက်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ကငြိမ်းချမ်းစွာဆန္ဒပြတောင်းဆိုမှုကိုအကြမ်းဖက်ဖြိုခွဲခဲ့ပြီးဘာကတာကောင်းဆောင်တွေအပါအဝင်ကျောင်းသူကျောင်းသား60ကျော်ကိုအချင်းတောင်တွေထဲမှာထိန်းသိမ်းခဲ့တာပါအခုလိုပညာရေးဥပဒေရေးဆွဲရေးမှာကျောင်းသားတို့အတန်ပါဝင်ဖို့အတွက်နာကတာတစ်ခုတည်းကိုပဲပညာရေးဝန်ကြီးကဖိတ်ခေါ်ဆွေးနွေးခဲ့တဲ့အပေါ်မှာဘာကတာများအဖွဲ့ချုပ်ရဲ့သဘောထားကိုဘာကတာများအဖွဲ့ချုပ်ရဲ့သဘောထားနဲ့ပတ်သက်လို့တာဝန်ရှိသူတဦးဖြစ်တဲ့ကိုမင်းသွေးသိက်ကိုမိကြည့်တော့
ကျွန်တော်တို့အနေနဲ့လည်းဒီဆက်လက်ဒီပေါ့လေကနဒမကဒီဝင်ရည်တည်မှုရရှိနောက်ပြီးတော့ဒီပညာရေးဥပဒေပညာရေးခန္ဓာနဲ့ပတ်သက်တဲ့ကိစ္စတွေမှာကျွန်တော်တို့ကျောင်းသားတွေဟို ဒီဘောဆန္ဒကြီးပေါအောင်လေကျွန်တော်ရခံစားနေရတဲ့ဒီကြောင်းလေးမှာရှိနေတဲ့အခက်အခဲတွေကိုလည်းသူရပိုင်ရောတော့ပညာရေးကဏ္ဍမှာရှိနေတဲ့အုပ်ချုပ်ရေးပိုင်ကဆရာဆရာမတွေရောဒီသားလေးကိုအတွက်ကျွန်တော်တို့ကကျောင်းသားအတန်ပါဖို့အတွက်ကိုဒီပညာရေးကဏ္ဍသူ့ဆိုစီပွဲမှာကျွန်တော်ကျောင်းသားဒီရွေးတော်တင်မြှောက်ထားတဲ့အမှုဆောင်အဖွဲ့ပေါင်းရေးဆိုပြီးတော့ကျွန်တော်တို့မူချထားတာရှိပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီကျွန်တော်လုပ်ငန်းအတိုင်းပဲဆက်သွားမှာပါကျွန်တော်တို့လာမယ့်ဒီလိုမျိုးမိလာကန်ရောက်အောင်လို့ဖြစ်အောင်လို့ကျွန်တော်တို့ကြိုးစားမယ်တခိုင်ကြီးကြီးလိုက်လဲဆောင်ရမယ်ဒီပုံမှာလေဒီလိုဆောင်ရဖို့အတွက်ကိုကျွန်တော်တို့ကနိုင်ငံတော်အမေကပုံပုံနဲ့ကျွန်တော်တို့တွေ့ဆုံဝင်တောင်းထားပါတယ
်တနင်္ဂနွေနေ့ကပညာရေးဝန်ကြီးနဲ့တွေ့ဆုံဆွေးနွေးပွဲကိုပညာရေးဝန်ကြီးဌာနကအစည်းအဝေးတာဝန်ရှိသူတွေနာကတာအမှုဆောင်28ဦးနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD လွှတ်တော်ကိုယ်စားလှယ်ဦးစေရတော်အပါအဝင်အခြားဖိတ်ကြားထားတဲ့ဧည့်သည်တော်စုစုပေါင်း30ယောက်နီးပါးတက်ရောက်ခဲ့ပါတယ်ရှင်